နိုင်ငံတွင်းမှာကြီးပွားတိုးတက်ဖို့အလုပ်ကင်ခွင်လန်းနေပါလာတဲ့အတွက်မြန်မာနိုင်ငံသားတွေပြည်ပထွက်လှုပ်လှုပ်ကြတာအခုဆယ်စုနှစ်ပိုင်းတွေမှာအတော့ကိုများလာခဲ့ပါတယ်။ဟိုးရင်ကဆိုရင်ပြည်ပထွက်လှုပ်လှုပ်တယ်ဆိုတာကမြို့ကြီးပြားကြီးကမျက်စိကြီးနားကြီးအဆက်အသွယ်ကောင်းသူတွေပဲလှုပ်ကြတာပါ။အခုတော့မြန်မာနိုင်ငံဒေသအသီးသီးကလူတွေပြည်ပနိုင်ငံအသီးသီးမှာလှုပ်ကင်နေကြပါတယ်။အဲ့ဒီလိုသွားလှုပ်နေကြသူတွေထဲမှာအဆင်ပြေတဲ့သူတွေများပြားရှိတယ်လို့အဆင်မပြေသူတွေလည်းဒုနဲ့ဒီပါကိုဖိုးတေဟာအဲ့ဒီဒုနဲ့ဒီတဲ့ကတယောက်ဖြစ်ပါတယ
်ကျွန်တော်တို့နောက်ဆုံးအချိန်တွေကဘလို့ဖြစ်နေလဲဆိုလို့ရှိရင်ဒီလတရရင်ရစပြီးကျွန်တော်တို့အလုံးမဆင်ရတော့အလုံးပြီးဆုံးသွားပြီပေါ့နော်ကိုယနေ့ချိန်ထိပေါ့အလုံးမဆင်ရတော့ဘူးပေါ့ကျွန်တော်တို့ဆက်ရှင်နေသို့မဟုတ်ဆက်ကွေးနေကျွန်တော်တို့ပြန်ရမယ်ပေါ့လေ
ကိုဖိုးတေတို့အဖွဲ့မှာလူသမား15ယောက်ပါပါတယ်လွန်ခဲ့တဲ့တနှစ်နီးပါးကမလေးရှားကိုရောက်ခဲ့ကြပြီးမလေးရှားကုမ္ပဏီတစ်ခုမှအလုပ်ဝင်ခဲ့ကြပါတယ်စသွားတဲ့အချိန်တုန်းကတော့အခုလိုအဖြစ်မျိုးနဲ့ကြုံရလိမ့်မယ်လို့သူတို့တွေတွေးမိခဲ့ကြမှာမဟုတ်ပဲစူးစားလှုပ်လှုပ်ချိုးချံချွေတာစူဆောင်းပြီးမလေးရှားသွားဖို့အတွက်ပေးခဲ့ရတဲ့အမေရိကန်ဒေါ်လာ150ပတ်ဝန်းကျင်မြန်မာငွေ70သိန်းကျော်ကိုကြေအောင်ပြန်ဆက်ပြီးတဲ့အခါမြန်မာနိုင်ငံကမိသားစုတွေကောင်းကောင်းနေကောင်းကောင်းစားနိုင်အောင်သားသမီးတွေပညာရေးအထောက်အပံ့ပြုနိုင်အောင်အိမ်ငွေငွေပြန်ပို့ပိုတဲ့ငွေလေးကိုစူဆောင်းစာချုပ်ပြည့်တဲ့အချိန်ကျထိုက်ထိုက်တန်တန်ငွေပမာဏတစ်ခုပြန်သေးသွားမယ်ဆိုတဲ့အိမ်မက်တွေဒလေကြီးနဲ့သွားခဲ့ကြမှာပါပဲဒီလိုဖြစ်မျိုးတွေကြုံလာရနိုင်တယ်လို့သူတို့ကိုယ်တိုင်လည်းမသိဘယ်သူကမှလည်းသူတို့ကိုပြောမပြသူတို့ကိုမလေးရှားပို့လိုက်တဲ့မြန်မာနိုင်ငံကအလုပ်ကန်အေဂျင်စီမလေးရှားကအလုပ်ကန်အေဂျင်စီတွေကလည်းကြိုပြီးရှင်းပြခဲ့ကြမှာမဟုတ်ပါဘူးသူတို့ကိုမလေးရှားပို့ခဲ့တဲ့ကုမ္ပဏီကတော့ရန်ကုန်မြို့က Greenway ဆိုတဲ့အေဂျင်စီပါဒီစီစဉ်အတွက်ဆက်သွယ်မေးမြန်းတာမှာကုမ္ပဏီရဲ့အမှုဆောင်ညွှန်ကြားရေးမှူးဦးဝင်းမြင့်ကပြန်ပြီးတော့ရှင်းလင်းဖြေကြားပေးခဲ့ပါတယ်
ကျွန်တော်တို့သူ့ကိုရှိရပြီးပါပြီ။ဒါဟိုစီးပွားရေးတာတဲ့အတွက်ဖြစ်ပေါ်လာတဲ့ပြဿနာပေါ့နော်။အဲဒီပြဿနာပေါ်မှာအလုပ်ရှိဘဲကနေပြီးတော့လုံးကြောင်းရွှေ့ပေးလို့မရဘူး။ရွှေ့လို့မရအောင်ဆိုတော့ calling visa အလုပ်ရှင်ရဲ့ကိုယ်ပိုင် calling visa ပြည့်စုံကြောင်းမို့လို့အလုပ်ကိုလောလောဆယ်ကြောင်းရွှေ့ပေးလို့မရဘူး။သူဒီလအချိန်သေးတာနဲ့အချိန်အတွဲမှာဘရဥစေရန်ကုန်သူတို့ကိုယ်ပိုင်လေးပတ်နဲ့တက်ဖို့ပြီ။သူတို့ရောက်နေတာတနစ်ကျော်ပြီ။ကန်ထရက်ကတော့ကျွန်တော်ပုံမှန်3နှစ်ပဲအခုတနှစ်ကျော်မှကုမ္ပဏီကဘန်ကရပ်ဖြစ်တယ်အဲတော့ဘန်ကရပ်ဖြစ်တဲ့အချိန်မှာကျတော့ကျွန်တော်နဲ့ကုမ္ပဏီနဲ့ဆက်သွယ်လို့ဆက်သွယ်လို့တော့ကုမ္ပဏီကကျွန်တော်ဒီတစ်လအချိန်ပေးပါသူတို့ကုမ္ပဏီပိုင်နဲ့အခြားအလုပ်မှာသူတို့ထည့်ပေးဖို့သူတို့ချိုးသားပေးမယ်ချိုးသားပေးလို့မှမရဘူးဆိုတော့ဒီလကုန်လုံးသူတို့ပြန်ပို့ပေးမယ်အဲတော့ဒါကကုမ္ပဏီစိတ်နဲ့ပြန်ရမှာ
ဝင်းမြင့်ရဲ့ဆိုရတော့သူတို့ကုမ္ပဏီဟာ2000ခုနှစ်ကတည်းကအလုပ်သမားပို့တဲ့လုပ်ငန်းကိုလှုပ်လာခဲ့တာဖြစ်ပြီး၈နှစ်အတွင်းဒီလိုပြဿနာမျိုးတစ်ခါမှမရှိဘူးခဲ့ပဲဒါဟာပထမဆုံးကျင်ဖြစ်တာပဲလို့ဆိုပါတယ်ဒါအပြင်ပြည်ပအလုပ်ကန်အေဂျင်စီပေါင်း114ခုကျော်ထဲမှာ Greenway ဟာထိပ်တန်းကုမ္ပဏီ10ခုစီးရင်ထဲမှာပါတယ်လို့လည်းပြောပါတယ်ဥဝင်းမြင့်ကမလေးရှားကုမ္ပဏီဟာဒီဝါလီခံလိုက်ရတဲ့အတွက်အလုပ်သမားတွေကိုပြန်ပို့ရတာဖြစ်တယ်လို့ပြောပေမဲ့အလုပ်သမားတွေပြောတာနဲ့တော့ကွဲပြားနေပါတယ်
အခုကျွန်တော်တို့အခုလုပ်နေတဲ့ကုမ္ပဏီကဒေဝါလီခံတာမဟုတ်ဘူးခင်ဗျာကျွန်တော်တို့ဒီရဲ့မီကာဝက်စ်ကုမ္ပဏီရဲ့ head quarter ပေါ့ဌာနချုပ်ကပြည်နယ်မြို့မှာရှိပါတယ်ခင်ဗျာအခုကျွန်တော်တို့ကဒီတရင်ကန်းနူးမြို့ကိုလာထုတ်တယ်ဆိုတာဒီ MSS ဆက်ယုံရဲမှာရှိတဲ့ဒီသမောအစိတ်ပိုင်းအားလုံးကိုဒီမီကာဝက်စ်ကလေးလံဆွဲတယ်လေးလံဆွဲလို့မို့လို့ကျွန်တော်တို့ကဒီတရင်ကန်းနူးမြို့ရဲ့ MSS ဆက်ယုံမှာအလုပ်လုပ်ရပါတယ်ခင်ဗျာအဲ့ဒီတော့အခုမီကာဝက်စ်ကုမ္ပဏီကသူ့ရဲ့ဌာနချုပ်ပင်ရင်းကပြည်နယ်မြို့မှာရှိပါတယ်အဲ့ဒီရဲ့သူ့ရဲ့ဒီဆက်ယုံရဲ့ communication ကတော့အခုလက်ပတ်နေပါတယ်ခင်ဗျာဒေဝါလီလုံးဝမခံပါဘူးခင်ဗျာပြည်နယ်ကိုမခေါ်ချင်လို့မလိုအပ်လို့မို့လို့ကျွန်တော်တို့အခုလိုမြန်မာလေးကိုကျွန်တော်တို့နှင်ထုတ်လိုက်ခြင်းဖြစ်ပါတယ်အခုလုံးဝဒေဝါလီမခံဘူးမိအောင်ဆုံဆုံးတာလည်းမဟုတ်ဘူးကိုကြီးအဲ့လားတော့
Greenway ကုမ္ပဏီနဲ့ချိတ်ဆက်ပြီးလှုပ်ဆောင်ထားတဲ့မလေးရှားနိုင်ငံဘက်အလုပ်သမားရှာဖွေရေးအေဂျင်စီကအခုအလုပ်သမားတွေကိစ္စကိုအဓိကတာဝန်ယူဆောင်ရွက်ရသူမလေးရှားနိုင်ငံသားနဲ့လည်းဒီစီစဉ်အတွက်ဆက်သွယ်မေးမြန်းခွင့်ရခဲ့ပါတယ်ဒါပေမဲ့လို့သူကသူ့ရဲ့အတန်ကိုပဲဖြစ်ဖြစ်နာမည်ကိုပဲဖြစ်ဖြစ်အသုံးပြုခွင့်မပေးခဲ့ပါဘူးဒီကိစ္စနဲ့ပတ်သက်လို့သူ့ရဲ့အဓိကအကြောင်းပြချက်ကတော့ကုမ္ပဏီကဆက်ပြီးလာစာမပေးနိုင်တော့တဲ့အတွက်ပြန်ပို့ရတာဖြစ်တယ်ဆိုတာပါပဲဒါဟာသူတို့အေဂျင်စီတစ်ခုတည်းဖြစ်တာမဟုတ်ပဲတခြားအေဂျင်စီတွေမှလည်းဖြစ်နေပြီတချို့ဆိုရင်အလုပ်သမားညာနဲ့ချီပြီးပြန်ပို့ကြတယ်လို့ဆိုပါတယ်အလုပ်သမားတွေဘက်ကသူတို့ကိုအလုပ်ဆက်မပေးနိုင်ရင်သူတို့ရဲ့နိုင်ငံကူးလက်မှတ်တွေကိုပြန်ပေးပါသူတို့ဘာသာအလုပ်ရှာပါမယ်ဆိုပြီးတော့တောင်းဆိုပါတယ်ဒါပေမဲ့မလေးရှားဥပဒေအရလုပ်ငန်းကဏ္ဍတစ်ခုအတွက်လာတဲ့အလုပ်သမားဟာတခြားလုပ်ငန်းကဏ္ဍတစ်ခုမှာပြောင်းလို့ခွင့်မရှိသလိုဒီအလုပ်သမားတွေဟာလက်ရှိအချိန်ထိသူတို့ကုမ္ပဏီနဲ့စာချုပ်မပြတ်သေးတဲ့အတွက်လေယံမော်တက်ခါနီးမှာပဲနိုင်ငံကူးလက်မှတ်တွေပြန်ပေးနိုင်မယ်လို့မလေးရှားအေဂျင်စီဘက်ကပြောပါတယ်။ဦးဝင်းမြင့်ကအလုပ်သမားတွေရန်ကုန်ပြန်ရောက်လာရင်သ ူဘက်ကပြန်လုတ်ပေးနိုင်တာကိုပြောခဲ့တယ်လို့အလို့သမားတွေဘက်ကလည်းဒီပေါ်မှာတုံ့ပြန်ပြောဆိုခဲ့ပါတယ်ဒီလိုနှစ်ဖက်ပြောဆိုချက်တွေကိုအရင်အတိုင်းနားထောင်ကြည့်ပ
ါကျွန်တော်ပြန်ရောက်လာပြီးလို့ရှိရင်ကျွန်တော်တို့နိုင်ငံသားသားကိုပေးရတဲ့ကုမ္ပဏီစီးလေးမြန်လက်မှတ်ကိုဖယ်ယူပြီးတော့ဂရင်းဝေးအတွက်ပေးရမယ်ကုမ္ပဏီစီးကိုဖေးသွင်းစရာမလိုပဲနိုင်ငံသားပြန်ပို့ပေးမယ်ပြန်ပို့ပေးမယ်ဆိုတော့လို့ဟုတ်နိုင်ငံသား agency fee ဆိုတာရှိတယ်လေသာသာ agency fees ရဲ့ဒီမှာလက်မှတ်သာနာဘာတူရာမပေးကြမလို့ပြန်လုပ်ပြီ
အခုသူပြောလိုက်တဲ့စကားမျိုးပေါ့အကိုရဟလားနော်ဒီနောက်တစ်ခါသူ့ကုမ္ပဏီနဲ့ပြန်ထွက်မယ်ဆိုလို့ရှိလို့ရှင်တဝက်စေးပဲပြီးပါပေါ့တဘောအကိုရမြန်မာချက်ငွေစိတ်သိမ်းကုန်မယ်ဆိုလို့ရှင်၅သိမ်းပဲပြီးပါပေါ့ तू อ่ะအဲ့ဒီနည်းနဲ့ပြောတယ်အဲ့ဒီတော့ကျွန်တော်တို့ကသူ့ပေါ်ဘယ်လိုမှယုံကြည်မှုရှိတော့ဘူးအကိုဒီကိစ္စလေးတော့ तू ဖြေရှင်းမှုမပေးနိုင်ဘယ်လိုလုပ်မလဲအဓိကကျွန်တော်အနှစ်ချုပ်ပြီးပြောရရင်ဦးမင်းမြင့်ဟာနဲ့ तू อ่ะမိမပြတ်နိုင်ဘူးခင်ဗျာဘာလို့လဲဆိုတော့ तू တို့နှစ်ယောက်ကရှစ်ဆက်ပြီးတော့လုံးဝမဲ့အလုပ်တွေအများကြီးရှိတယ်ဟလားတဘောဆိုကြပါစို့ तू อ่ะတိုက်ခံပြောတင်တယ်ကျွန်တော်တို့ဘက်ကနေပြီးတော့ဟလားမဲမင်းငေါကောင်လေးကိုတော့မင်းအလုရှာပေးပါအလုရှာမပြီးရောင်းနေခုနကျွန်တော်ပြောဆိုမင်း password ဆောက်ပြီးတော့ပြန်ပေးတင်တယ်ဒီမင်း तू အတိုက်ခံလုပ်တင်တယ်ဒီကျွန်တော်တို့ဘက်ကကောက်ကပြီးတော့မဟုတ်ဘူးလားအခု तू အားလားမျိုးမကောက် तू လည်းရှင်းဆက်ပြီးတော့လုံးဝမစီဝါရေးလုပ်ငန်းတွေရရှိတော့ तू အားလည်းကဖြစ်ချင်းဖြစ်ဒီကောင်လေးပဲဖြစ်ဆိုလို့လည်း तू စီဝါရေး तू အားတော့ဖြောင်းပြောင်း तू သွားမှာပဲသူ့ရဲ့ procedure အဲ့ဒီ procedure ပါအခုဒါတော့ကျွန်တော်အဖြောင်းလိုက်ကျွန်တော်ပြောတာနော်အခုပကတိရိုးသားမှုနဲ့ပြောတာပါအခု
လူသမားတွေဘက်ကအခြေအနေနဲ့လူလားချက်တွေမလေးရှား agency ဘက်ကတုံ့ပြန်ချက်ရန်ကုန် agency ဘက်ကပြောဆိုချက်တွေကိုတော်တော်ရှင်တို့ကြားခဲ့ကြရပြီပါဗျစီပေါ်ရေးကြတဲ့အတွက်အလုသမားလက်ခံယူတဲ့ကုမ္ပဏီမှာလုပ်ငန်းမကောင်းဖြစ်တယ်လို့ပြောပါတယ်။ဆက်ပြီးအလုပ်မပေးနိုင်တော့အလုသမားတွေပြန်ပို့ခံရပါတယ်။အလုသမားတွေကိုပြန်ပို့လိုက်ရတဲ့အတွက်မလေးရှားအလုသမားအေဂျင်စီကသူတို့ပိုက်ဆံဆက်မရတော့ဘူးလို့ဆိုပါတယ်။မြန်မာနိုင်ငံကအလုအေဂျင်စီအနေနဲ့လည်းသူတို့ပို့လိုက်တဲ့အလုသမားတွေစာချုပ်တက်တမ်းမပြည့်ခင်ပြန်ပို့ခံရတဲ့အတွက်အခုလိုမီဒီယာကနေသတင်းထွက်တာကြောင့်လုပ်ငန်းနာမည်ထိခိုက်မဲ့အလားအလာရင်ဆိုင်ရတယ်လို့ပြောပါတယ်။ဒီအခြေအနေအောက်မှာအထိခိုက်ရဆုံးကဘယ်သူလဲဆိုတာကိုတော့တော်တော်ရှင်တို့ကိုယ်တိုင်မဲအပြေရှာကြည့်ကြပါလို့တိုက်တွန်းရင်းဒီသတင်းပတ်အစီအစဉ်ကိုညီကုန်းချုပ်လိုက်ပါရခင်ဗျာ